ရှေ့အာရှနဲ့ Pacific ဒေသမှာကိုဗစ်ရောဂါကြောင့်ထိခိုက်ခဲ့တဲ့စီးပွားရေးပြန်လည်ဦးမော်လာနိုင်ရေးဟာကူးစက်မြန် Delta ကိုဗစ်ရောဂါပိုးကြောင့်ထိခိုက်နေပြီးကြိုတင်မြင်နိုင်တဲ့အနာဂတ်မှာအခြေအနေကောင်းလာဖို့မမြင်သေးဘူးလို့ကမ္ဘာ့ဘဏ်ကခန့်မှန်းလိုက်ပါတယ်။စီးပွားရေးအထိခိုက်ဆုံးလို့ကမ္ဘာ့ဘဏ်ကပြောတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်ပြီးမြန်မာနိုင်ငံရဲ့စီးပွားရေးပမာဏက18ရာခိုင်နှုန်းကျုံသွားမယ်လို့ခန့်မှန်းခဲ့ပါတယ်။အရှေ့အာရှနဲ့ Pacific ဒေသတွေမှာမြန်မာနိုင်ငံကအလုံးလက်မဲ့နှုန်းအများဆုံးဖြစ်လာတာတွေ့လာရမှာဖြစ်ပြီးမြန်မာနိုင်ငံမှာစီးရဲနွမ်းပါသူတွေပိုများလာနိုင်မယ်လို့လည်းကမ္ဘာ့ဘဏ်ကပြောပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကြောင့်စီးပွားရေးလုပ်ငန်းတွေထိခိုက်ခဲ့ရတယ်ဆိုတာတန်တရားဖြစ်စရာမရှိသလိုအကြမ်းမဖက်အာဏာဖီဆန်တဲ့လှုပ်ရှားမှုတွေကြောင့်လုပ်ငန်းဝင်ဝင်သူတွေနည်းသွားတယ်လို့အရှေ့အာရှနဲ့ Pacific ဒေသဆိုင်ရာကမ္ဘာ့ဘဏ်ရဲ့စီးပွားရေးအကြံပေးချုပ်အာဒီတယာမာတူးကပြောပါတယ်။ဆက်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံရဲ့ကြက်ငွေတန်ဖိုးစံချိန်တင်လောက်အောင်ကျဆင်းနေပါတယ်။ဒီနေ့စက်တင်ဘာလ28ရက်နေ့မှာဘူဘန်ကသတ်မှတ်ထားတဲ့ဒေါ်လာငွေလဲနှုန်းကအမေရိကန်ဒေါ်လာကိုမြန်မာကြက်ငွေ1955ကျပ်ဖြစ်ပြီးရန်ကုန်မြို့ရဲ့ပြင်ပတရားဝင်ငွေလဲကောင်တာတွေမှာတော့အဝယ်ဈေးကဒေါ်လာကို2350ကျပ်ဖြစ်ပြီးအယောင်ဈေးက2450ပေါက်နေပါတယ်။ရွှေဈေးကတော့အခောက်ရွှေတစ်ကျပ်သားကိုရန်ကုန်မှာ223,300ကျပ်ဈေးဖြစ်နေပါတယ်။2021ခုနှစ်ဒုတိယသုံးလပတ်ကစပြီးစီးပွားရေးလုပ်ငန်းတွေအချိန်နှေးလာတာတွေ့ရတယ်လို့ကမ္ဘာ့ဘဏ်ကပြောသလိုအာရှဒေသတွေစီးပွားရေးတိုးတက်မှုခန့်မှန်းချက်ကိုနိုင်ငံအများစုတက်လည်းကမ္ဘာ့ဘဏ်ကလျှော့ချခဲ့ပါတယ်။